အင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်အနီးပင်လယ်မှာရိုဟင်ဂျာတွေလိုက်ပါလာတဲ့တစ်သားလေတစ်စီးတိမ်းမောက်ခဲ့တဲ့အတွက်အင်ဒိုနီးရှားငါးဖမ်းသမားတွေကကယ်တင်ခဲ့တယ်လို့ဒေတာရင်းငါးဖမ်းလုပ်ငန်းတာဝန်ရှိသူတဦးကပြောပါတယ်။ကယ်ဆင်တဲ့ကရိုဟင်ဂျာဒုက္ခသည်90ကျော်လောက်ရှိကြောင်းအင်ဒိုနီးရှားငါးဖမ်းလုပ်ငန်းအကြီးအကဲကပြောပါတယ်။ရာသီဥတုဆိုးဝါးနေပြီးမှမှောက်သွားတဲ့လေတွေကရိုဟင်ဂျာတွေကိုအင်ဒိုနီးရှားငါးဖမ်းသမားတွေကတာဝန်တည်စိမ့်နဲ့ဆွန့်ဆွန့်ဆားဆားကူညီကယ်ဆယ်ခဲ့တယ်လို့လည်းသူကပြောပါတယ်။အာချေးပြည်နယ်မြို့ကပင်လယ်ပြင်မှာနစ်မြုပ်သွားတဲ့လှေထဲမှာရိုဟင်ဂျာအရေးအတွက်ဘလောက်ပါသလဲဒီမော်တော်ဘုတ်ဟာဘယ်ဥဥတီသွားနေသလဲဆိုတာကိုတော့အချက်ချင်းစုံစမ်းလို့မရသေးဘူးလို့ Writers သတင်းဌာနမှဖော်ပြထားပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကတော့ဒီအခြေအနေနဲ့ပတ်သက်ပြီးအလွန်ဆိုးရိမ်မိကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာဖိနှိပ်ခံထားရတဲ့လူနည်းစုရိုဟင်ဂျာတွေဟာဒုက္ခသည်စခန်းတွေကနေနှီးမျိုးစုံနဲ့ထွက်ပြေးနေကြရမှာပြီးခဲ့တဲ့2023ခုနှစ်ကအင်ဒိုနီးရှားနိုင်ငံကိုမော်တော်ဘုတ်တွေနဲ့ရောက်လာကြတာမှာအများစုကအာချေးပြည်နယ်ကိုရောက်လာကြတာဖြစ်ပါတယ်ပြီးခဲ့တဲ့အောက်ဘာလကစပြီးရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်စုစုပေါင်း2000လောက်ရှိမယ်လို့လည်း UNHCR ကခန့်မှန်းထားပါတယ်ရှင်